တရရှိမြရှိ Australian Council of Trade Unions ACTU က Australia နိုင်ငံကအနေဆုံးလဆာရရှိတဲ့အလုပ်သမားတွေကိုလောက်အားခလဆာ900ခိုင်နှုန်းတိုးပေးသင့်တယ်လို့တောင်းဆိုလိုက်ပါတယ်။ကုန်စည်နှုန်းမြင့်တက်မှုတွေနဲ့ငွေကြေးဖောင်းပွမှုတွေကြောင့်အနေဆုံးလဆာရရှိကြတဲ့လောက်သား1.6တန်းအတွဲလဆာကိုတနာယီမှာ$1ခွဲတိုးပေးသင့်ပြီးဒီနိုင်ငံရဲ့အနေဆုံးလဆာကတနာယီမှာ$22.88ဖြစ်တဲ့လို့ပြောဆိုလိုက်ပါတယ်။နိုင်ငံရဲ့အနေဆုံးလဆာကိုသတ်မှတ်ပြီးတဲ့ Fair Work Commission ကိုတောင်းဆိုကြတာဖြစ်ပြီးအဲ့ဒီအဖွဲ့ကသူတို့ရဲ့ဆုံးဖြတ်ချက်ကိုဂျွန်လမှာချမှတ်ပြီးမှာဖြစ်ပါတယ်။အကယ်၍ ACTU သတ်မှတ်ကတောင်းဆိုထားသလိုလက်ရှိလောက်အခရဲ့တနာယီစာကိုနောက်ထပ်$1ခွဲတိုးပေးမယ်ဆိုရင်တပတ်ကိုရနိုင်ကြနှုန်းထဲ$56.88ပိုရမှာဖြစ်ပြီးတနှစ်မှာ$2,965ပို့ရမှာဖြစ်သလိုတနှစ်စာလောက်အခကစုစုပေါင်း $45,338 ဖြစ်လာမှာဖြစ်ပါတယ်။ ACT ရဲ့အတွင်ရေးမှူး Sally McManus ကလောက်အခလစာတိုးပေးရင်လစာနေတဲ့လူတွေအတွက်အထောက်အကူပြုမှာဖြစ်တယ်လို့ပြောပါတယ်
။ They spend everything they earn and they are not coping at the moment and they're not coping because inflation has been so high.
အဲ့ဒီလူတွေဟာသူတို့ရဲ့လဆာမှန်သမျှကိုအကုန်လုံးအသုံးပြုနေရတာဖြစ်ပြီးငွေကြေးဖောင်းပွမှုမြင့်တက်တာနဲ့အင်္ဂလခတိုးလာတာတွေအစားအသောက်တွေကုန်ကျစရိတ်တွေများလာတာတွေကြောင့်အခက်အခဲဖြစ်နေကြရပါတယ်။ငွေပိုတွေဆိုတာမရှိသလိုတချို့နေရာမှာအသုံးစရိတ်တွေကိုလည်း short ချလိုက်ရပြီးစားတဲ့အခါချွေတာလိုက်ရတာတွေဒါမှမဟုတ်ပိုက်ဆံကုန်မဲ့ကျန်းမာရေးစောင့်ရှောက်မှုမျိုးကိုမခံယူတော့တာမျိုးကားပြည့်ရင်တောင်ကားမပြည့်နိုင်တာမျိုးတွေခံစားနေကြရပါတယ်။သူတို့ရဲ့ခေါင်းတွေရေပေါ်မှာဆက်ပေါ်နေနိုင်ဖို့အတွက်လစာတိုးမြင့်ပေးဖို့ကအကြောင်းရင်းတစ်ရဖြစ်တယ်လို့ပြောပါရယ်။ဘန်ဒါရေးဝန်ကြီး Jim Chalmers ကလည်းအစိုးရအနေနဲ့လစာတိုးမြင့်ပေးဖို့ကိစ္စကိုထောက်ခံပေးမယ်။တနာယီမှာဘယ်လောက်တိုးပေးသင့်တယ်ဆိုတာကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး
။ Well, we'll make our own submission to the Fair Work Commission's annual wage review and the submission that the government makes will be consistent
with ဆိုရဖြစ်တဲ့ကျွန်တော်တို့ကလည်းတနည်းစာအနေဆုံးလဆာကိုဘယ်လောက်တိုးပေးသင့်တယ်ဆိုတဲ့တောင်းဆိုလွှာကို Fair Work Commission စီပေးပို့သွားဖို့ရှိပါတယ်။အစိုးရအနေနဲ့ကျွန်တော်တို့ရဲ့ policy ကျွန်တော်တို့ရဲ့ရည်မှန်းချက်နဲ့လူမှုတန်ဖိုးနဲ့ကိုက်ညီတဲ့လဆာနှုန်းတိုးပေးဖို့တောင်းဆိုမှာဖြစ်ပါတယ်။ဒီနိုင်ငံမှာရေရှည်တည်တံ့နိုင်ပြီးအဓိပ္ပာယ်ရှိတဲ့လဆာတိုးမြင့်မှုကိုကျွန်တော်တို့မြင်လိုပါတယ်။အဲ့ဒီလိုလှုပ်ဆောင်ရမှာလဆာအနေဆုံး Australian တွေကနေစတင်တာကလည်းသဘာဝကျပါတယ်။တချို့လူတွေကတော့အနေဆုံးလဆာရတဲ့လူတွေကိုလဆာတိုးပေးလို့ငွေကြေးဖောင်းပွားမှုဖြစ်ရတာဆိုပြီးပြောဆိုနေကြတာတွေရှိပါတယ်။အဲ့ဒီလိုပြောဆိုချက်တွေဟာလုံးဝအခြေမြစ်မရှိတဲ့ပြောဆိုမှုသာဖြစ်တယ်လို့ဗန်ဒါယေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဖေဗရူလာထဲမှာငွေကြေးဖောင်းပွားမှုအနည်းငယ်ကျဆင်းလာပြီး 6.8 ခန့်နှုန်းမှရှိနေပါတယ်။အတိုက်ခံကောင်းဆောင်ဖီတာဒတ်တန်ကတော့အနေဆုံးလဆာရသူတွေကိုငွေကြေးဖောင်းပွားမှုနှုန်းအတိုင်းလဆာတိုးပေးလိုက်မယ်ဆိုရင်ငွေကြေးဖောင်းပွားမှုကဒီထက်မကဖြစ်လာမယ်လို့ပြောဆိုလိုက်ပါတယ
် The government's ramped up spending and that fuels inflation you know every economist around the country has pointed out you need to get the balance right
ဆိုရအနေနဲ့အတိုးစရိတ်ကိုတိုးချက်လိုက်တာတွေကငွေကြေးဖောင်းပွားမှုကိုပိုမိုဖြစ်စေနိုင်တယ်ဆိုတာကိုနိုင်ငံတော်ကစီးပွားရေးပညာရှင်တွေကထောက်ပြကြတဲ့အတွက်လဆာတိုးမြင့်ရေးကိစ္စမှာထိန်းညှဉ်လုပ်ကန်ရမှာဖြစ်ပါတယ်လူတိုင်းကတော့လောက်အခလဆာတိုးတာကိုလိုချင်ကြတာပေါ့ဒါပေမဲ့ငွေကြေးဖောင်းပွားမှုနောက်ကိုပဲလိုက်ရင်ငွေကြေးဖောင်းပွားမှုကိုပဲပိုပြီးဖြစ်စေမှာဖြစ်ပါတယ်အဲ့ဒီတော့လဆာတိုးမြင့်လိုက်တာဟာလူတွေငွေကြေးဖောင်းပွားမှုကိုကြော်လွှားနိုင်စေတာမဟုတ်ပဲငွေကြေးဖောင်းပွားမှုကပိုပြီးမြင့်တက်လာမှာဖြစ်ပါတယ် Labor Party အနေနဲ့အရင်တုန်းကအစိုးရဖြစ်ခဲ့ဖူးတုန်းကလည်းဒီလိုအမားတွေကိုအရင်လှုပ်ခဲ့ဖူးပါတယ်အခုထားလုပ်မယ်ဆိုရင်လှုပ်သားပြည်သူတွေအတွက်ပိုဆိုးွားမှာပါဒီအစိုးရကသူတို့ကသာရွေးကောက်ခံရရင်တကယ်ကောင်းမွန်တဲ့လဆာတိုးတက်မှုဖြစ်စေမယ်လို့ဂတိပေးခဲ့ပေမဲ့အဲ့လိုမဖြစ်ပဲနောက်ပြန်အောင်ဆုံနေပြီလို့ပြောသွားခဲ့ပါတယ် Australian Chamber of Commerce and Industry ACCI အဖွဲ့ကလည်းလဆာနှုန်းတိုးတက်မတင်ကိစ္စနဲ့ဆက်ဆက်ပြီးကော်မရှင်ကိုတင်ပြမှုလုပ်ဖို့ရှိပါတယ်သူတို့ကတော့ခနေရခိုင်နှုန်းတိုးပေးတဲ့လို့မပြောပဲ3.5ခိုင်နှုန်းဒါမှမဟုတ်တနာယီကို85ဆင့်ကနေစူပါအတွက်ကမင်းအောင်400ခိုင်နှုန်းအထိတိုးပေးတဲ့လို့အဆိုတင်သွင်းထားပါတယ်။အခုလောလောဆယ်အလုပ်ရှင်တွေကအလုပ်သမားတွေအတွက်10.5ခိုင်နှုန်းစူပါထက်ပေးရပြီး2023ခုနှစ်ဇွန်လကစပြီးတော့700ခိုင်နှုန်းထက်ပေးရမှာဖြစ်ပါတယ်။ ACCI ရဲ့ CEO Andrew McKellar က အနှိမ့်ဆုံးလဆာကို900ခန့်တော့တိုးမြင့်ပေးဖို့တောင်းဆိုချက်အားတာဝန်ယူမှုမရှိရရောက်တယ်လို့ပြောပါတယ်
။ Well, we would see that as not being a responsible outcome. What we've got to do in the current environment is we've got to get inflation under control.
အဲ့ဒီလောက်နှုန်းတိုးမြင့်ပေးလိုက်ရင်တာဝန်ယူမှုမရှိတဲ့ရလဖြစ်ပေါ်လာနိုင်ပါတယ်။လက်ရှိအနေအထားအရငွေကြေးဖောင်းပွားမှုကိုထိန်းသိမ်းနိုင်တဲ့အနေအထားရအောင်လှုံ့ဆော်ရအောင်ပါပါ။ငွေကြေးဖောင်းပွားမှုနှုန်းကိုဗဟိုဘဏ်ကပြင်မှတ်ထားတဲ့200ခန့်နှုန်း300ခန့်နှုန်းလောက်ရောက်အောင်လုပ်ရမှာဖြစ်ပြီးအတိုးနှုန်းဖိအားပေးမှုတက်တအောင်လုပ်ရမှာပါ။ဒါကြောင့်ကျွန်တော်တို့ကလဆာကို400ခန့်နှုန်းအထိသာတိုးပေးဖို့အဆိုတင်သွင်းထားပါတယ်။အဲ့ဒီနှုန်းကတာဝန်ယူမှုရှိပြီးမျှတမှုလည်းရှိသလိုစီးပွားရေးအတွက်လည်းကောင်းမွန်တဲ့နှုန်းဖြစ်ပါတယ်။အဲ့ဒီထက်မြင့်လိုက်ရင်တော့အပြက်ဖက်ပိုဖြစ်စေနိုင်ပြီးငွေကြေးဖောင်းပွားမှုကိုပိုပြီးတက်ဆိုးရှည်စေမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အဲ့ဒီလိုပြောဆိုမှုကို ACTU ရဲ့အတွင်းရေးမှူး Sally McManus ကညင်းဆိုလိုက်ပြီးအရင်တစ်ခေါက်တုန်းကလဆာ900ခန့်နှုန်းတိုးမြင့်လိုက်ပေမဲ့ငွေကြေးဖောင်းပွားမှုမဖြစ်စေသလိုအလုပ်လက်မဲ့ပြဿနာကိုလည်းပိုပြီးတော့မကြီးထွားစေဘူးလို့ပြောဆိုလိုက်ပါတယ
် We've got some employers that will be out there and they'll be saying things like we can't have a pay increase because unemployment it affects unemployment well that's been shown to be not true
အလုပ်ရှင်တို့ကအလုပ်သမားတွေကိုလဆာတိုးမပေးနိုင်ဘူးလဆာတိုးပေးရမှာမတတ်နိုင်လို့အလုပ်ထုတ်လိုက်ရင်တော့အလုပ်လက်မဲ့ပြဿနာဖြစ်နိုင်တယ်ဆိုပြီးပြောဆိုခဲ့တာမျိုးတွေရှိခဲ့ပါတယ်။ဒါပေမဲ့အဲ့ဒါတွေကမမှန်ကန်ခဲ့ပါဘူး။အရင်နှစ်တုန်းကအဲ့ဒီလိုပြောခဲ့ကြပေမဲ့အလုပ်လက်မဲ့မှုနှုန်းဟာစံချိန်တင်လောက်အောင်အနှိမ့်ဆုံးအနေထားရောက်ခဲ့ပါတယ်။လဆာတိုးပေးရရင်လုပ်ငန်းမလည်ပတ်နိုင်လို့လုပ်ငန်းတွေပိတ်ချလိုက်ရမယ်လို့ပြောကြပေမဲ့လည်းမမှန်ခဲ့ပါဘူး။အရင်နှစ်ကလုပ်ငန်းအသစ်တွေပိုရောများလာပြီးဒီဝါလီခံလိုက်ရတဲ့လုပ်ငန်းတွေဟာလည်းစံချိန်တင်လောက်အောင်နှဲပါခဲ့ပါတယ်။အရင်နှစ်ကလဆာ900ခန့်နှုန်းတိုးလိုက်လို့အဲ့ဒီရဲ့ရိုက်ခတ်မှုက100ခန့်နှုန်းရဲ့သုံးပုံသပုံသာရှိခဲ့ပြီးနေနာမှုတွေမဖြစ်ခဲ့ဘူးလို့တုံ့ပြန်ပြောဆိုခဲ့ပါတယ်။စီးပွားရေးပညာရှင် Chris Richardson ကတော့အနှိမ့်ဆုံးလဆာရရှိသူတွေကိုလဆာတိုးပေးလိုက်တာကငွေကြေးဖောင်းပွားမှုကိုမဖြစ်စေနိုင်ပေမဲ့လည်းတချို့သေးငယ်တဲ့လုပ်ငန်းတွေအတွေ့ကတော့သူတို့ရဲ့အလုပ်သမားတွေကိုလဆာပေးနိုင်ဖို့အခက်အခဲဖြစ်စေနိုင်တယ်လို့ပြောဆိုခဲ့တဲ့အကြောင်းရေးထားတဲ့ Sophia Tariq ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရစေ။